အခုဆက်ပြီးနားဆင်မယ့်သတင်းလာကတော့ American ပြည်အောင်စုတင်းကိုမက္ကဆီကိုနယ်စပ်ကနေတရားဝင်ရောက်ရှိလာကြသူတွေနဲ့မိဘတွေနဲ့သူတို့ရဲ့သားသမီးတွေကိုတကွဲတပြားစီခွဲထားရဲ့ policy ကိုအဆုံးသတ်ဖို့တမရအမိန့်ကို Mr. Trump ကဗုဒ္ဓဟူးနေ့ကလက်မှတ်ရေးထိုးခဲ့ပါတယ်အကြောင်းစုံကိုဒေါ်လာတန်ကတင်ပြပါမယ
်တမရ Donald Trump က American တောင်ပိုင်းမက္ကဆီကိုနဲ့နယ်စပ်ကနေတရားဝင်ရောက်ရှိလာကြတဲ့မိသားစုတွေကိုလူဝဲမှုကြီးကြပ်ရေးကဖမ်းဆီးထိန်းသိမ်းရမှာမိဘတွေနဲ့သူတို့ရဲ့သားသမီးတွေကိုတကွဲစီထားရမယ်ဆိုတဲ့သူစစောပိုင်းကချမှတ်ခဲ့တဲ့အမိကိုသူ့မှာပြန်ယူသိမ်းဖို့အာဏာမရှိဘူးလို့ညှင်းချက်ထုတ်ခဲ့ပေမဲ့လို့လေပုတ်ထုနေကပဲအဲ့ဒီ policy ကိုပြန်ယူသိမ်းဖို့အမိကိုတမရကအင်ဂျီရောရုံးကမှလက်မှတ်ရေးထိုးလိုက်ပါတယ်။ Minnesota ပြည်နယ်မှာကျင်းပတဲ့နိုင်ငံရေးလူထုစုဝေးဘက်ကိုမတွားခင်တမရကသူလက်မှတ်ရေးထိုးမှုနဲ့ပတ်သက်လို့အခုလိုပြောခဲ့ပါတယ
် We're signing an executive order I consider to be a very important executive order It's about keeping families together
ဒီနေ့ကျွန်တော်တမရအမိန့်ကိုလက်မှတ်ရေးထိုးမှာဖြစ်ပါတယ်ဒါဟာစိတ်ကိုအရေးကြီးတဲ့တမရအမိန့်ပါမိသားစုတွေကိုအထူးတကားထားနိုင်ဖို့အပြင်တစ်ချိန်တည်းမှာပဲနေဆက်လုံခြုံရေးအားဖြည့်ဖို့ကထပ်တူထပ်မြအရေးကြီးလာပါတယ်ဒါကြောင့်နေဆက်လုံခြုံရေးကိုအားဖြည့်မဲ့အပြင်မိသားစုတွေကိုလည်းအတူထားနိုင်အောင်လုပ်ပေးမှာဖြစ်ပါတယ်
။တမရရဲ့ policy ကမိသားစုတွေကိုခွဲပြီးထိန်းသိမ်းတာဟာလူမချမ်းဘူးလို့ Republican တွေရော Democrat တို့တော့အမတ်တွေကပါပြင်းပြင်းထန်ထန်ဝေဖန်ခဲ့ကြတာဖြစ်ပါလေ။ Democrat အမတ်အနည်းစုခေါင်းဆောင် California ပြည်နယ်ကအောက်လွတ်တော်မှ Nancy Pelosi ကတော့ပြင်းပြင်းထန်ထန်အခုလိုဝေဖန်ခဲ့ပါလေ
။ What did you have to say to the President of the United States? How well can you go?
မင်းကတမရတူနေနေဘယ်အထိအစဉ်တန်းနေဦးမှာလေရှင်ဝိတ္တခါပိုင်းရရောရှင်းနာစာနာမှုရရောဘယ်လိုစိတ်ထားတွေရှိပါသလဲမင်းကပြည်တော်စုကိုပိုပြီးကောင်းမွန်အောင်လုပ်မယ်လို့ပြီးခဲ့တဲ့ဂရီကိုဘယ်လိုဖြည့်ဆည်းပေးနိုင်မှာလဲမိဘတွေရင်ကွင်းထဲကသားသမီးတွေကိုစွဲယူပြင်မယ်ဆိုတဲ့ policy ဟာမှန်ကန်တယ်လို့ဘယ်လိုပြောလို့ရမှာလဲလို့သို့တော်မှ policy ကမေးခွန်းထုတ်ပြန်ဖန်လိုက်တာပဲဖြစ်ပါတယ်တမရဲ့အင်းက policy တွေဟာမက္ကဆီကိုကတရားဝင်ရောက်ရှိလာကြတဲ့မိဘတွေနဲ့သူတို့ရဲ့ခရီးတွေကိုတကွဲစီထိန်းသိမ်းထားရမှာခရီးတွေဘယ်ရောက်နေသလဲဘယ်ကိုခေါ်သွားသလဲဘယ်တော့ပြန်တွေ့ကြမလဲဆိုတဲ့အချက်တွေကိုမသိခဲ့ကြတာဖြစ်ပါလေ။သမရအခုလက်မှတ်ရေးထိုးလိုက်တဲ့အမိန့်ဟာချက်ချင်းစတင်ကျင်းဝင်မှာဖြစ်တယ်လို့အမေရိကန်အစိုးရရှိနေချုပ် Jeff Sessions ရဲ့အကြံပေးပုဂ္ဂိုလ် Jean Hamilton ကသတင်းတောက်ဖီကိုပြောပါလေ။အမေရိကန်ပြည်ထောင်စုအနေနဲ့လွန်ခဲ့တဲ့သတင်း6ပတ်ကစလို့မက္ကဆီကိုကတရားဝင်ရောက်လာကြတဲ့ကလေးပေါင်း2300ကျော်လို့ကိုသူတို့ရဲ့မိဘတွေနဲ့ခွဲပြီးထိန်းသိမ်းထားတာဖြစ်ပါတယ်။တမရအနေနဲ့ Over Yonga မှာအမိတ်ကိုလက်မှတ်ရေးထိုးစဉ်ဒုတိယတမရ Mike Pence ကသူ့ရဲ့ဘဲဘဲမိမိလုံခြုံရေးဌာနဝန်ကြီး Kurt Jan Nielsen ကသူ့ရဲ့ညာဘက်မှာရှိနေတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကိုတရားဝင်လာရောက်ကြတဲ့သူတွေရဲ့ကြေကနာဟာအရင်အစိုးရခေတ်ဆက်ဆက်ကရှိနေတာဖြစ်ပြီးဖြည့်ရှင်းမှုတိတိကျကျပြတ်ပြတ်သားသားအရေးယူဖို့လိုအပ်တယ်လို့သမရကပြောခဲ့ပါတယ
်။ There's a problem that's gone on for many years as you know through many administrations and we're working very hard on immigration it's been just left out in the call.
ဒီကြက်နာဟာဆယ်စုနှစ်ချီရှိလာခဲ့တာပါ။သူမိသားစုတွေကိုအတူထားပြီးဒီကြက်နာကိုဖြည့်ရှင်းမှာဖြစ်ပါတယ်။တချိန်တည်းမှာပဲနေဆက်မှာလုံခြုံရေးကအင်အားတန့်ဖို့လိုအပ်ပြီးနိုင်ငံတွင်တရားမဝင်ရောက်လာကြသူတွေကိုလုံးဝစိတ်ခံမှာမဟုတ်တဲ့ policy ကိုကျင့်သုံးမှလည်းဖြစ်ပါတယ်
။တမရရဲ့အမိကိုလက်မမရေးထိုးမီပုံထုနေ့စောစောပိုင်းကတော်တော်အမတ်တွေနဲ့အင်ဂျီတော်မှာတွေ့ဆုံစဉ်ကလေးတွေကိုမိဘတွေလူပြင်ကွင်းထဲကဆွဲယူကကြောက်ပြီးငိုကြယူကြတဲ့ပုံတွေတွေ့ရတော့အမေရိကန်အစိုးရအရာရှိတွေနေနဲ့ဝင်းနေစိတ်မကောင်းဖြစ်ကြပြီးသူကိုယ်တိုင်လည်းစိတ်ထိတ်လိုက်တဲ့အကြောင်းတမရကဝန်ခံခဲ့ပြီးနဲ့ကြလုံးချွေအကောင့်ကိုလူတဲ့အပြင်ရာဇဝတ်မှုမရှိအောင်လည်းလုပ်ဖို့လိုအပ်တယ်လို့သမရကအလေးအနက်ပြောခဲ့ပါလိမ့်ရှင်